င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ5ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်မှာဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဟုပါညနေနားဆင်ရမယ့်သတင်းတွေမှာတော့ဒီနေ့2018ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုလိမ်မိုင်းဆရာအကြံဖက်အနိုင်ကျင့်ခံရသူတွေရေးကြိုးပမ်းနေသူနှုတ်ကိုပူထွက်ချီးမြှင့်လိုက်ပါတယ်။အိန္ဒိယနိုင်ငံကနိုင်ငံတွင်းတရားမဝင်ရောက်နေတဲ့ရိုဟင်ဂျာ9ယောက်ကိုမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်နေကြောင်းပြောဆိုလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာဒဏ်ခတ်ရေးယူမှုတွေချမှတ်ရေး EU ဥရောပတမကအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုရေးယူမယ်ဆိုရင်မြန်မာပြည်သူတွေမထိခိုက်ဖို့လိုတဲ့အကြောင်းသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
အဓိကပိတ်ဆို့ရေးယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပါလားအဓိကကျွန်တော်တို့ပြောနေတာကဟိုဒဏ်ခတ်ပိတ်ဆို့ရေးယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်အဲ့ဒါလေ EU နဲ့ပတ်သက်တဲ့နိုင်ငံတ
ော်ဒီသတင်းနဲ့တူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လေးရက်ကြာဂျပန်နိုင်ငံခီးစဉ်ပေါ်နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကဘယ်လိုရှုမြင်ပါသလဲဆိုတဲ့အကြောင်းနဲ့ NCA အပြည့်ရဲ့စာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့နဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့တွဲဆုံဆွေးနွေးသွားဖို့ရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားပါမယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ဒီနေ့2018ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှောက်မှုပေးနေတဲ့တာပွားမီရဲ့ဆရာဝန်ဒန်နက်မူဂွေဂင်းနဲ့ယူရိုနိုင်ငံမှာ IS အစ္စလမ်ဆွေးနွေးအုပ်စုရဲ့လိန်ဂျုံဖြစ်ကနေလွတ်မြောက်လာသူယက်စီလူမျိုးလူခွေလူရှားသူနာဒီယာမူရက်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်စစ်ပွဲတွေနဲ့ပြည်ပကတိမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်လက်တစ်ခုလိုအသုံးချနေတာတွေကိုအဆုံးသတ်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်ကြတာဖြစ်တဲ့အကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကကြေညာချက်မှာဖော်ပြခဲ့တာပါစစ်ပွဲတွေနဲ့ပြပကတ်တွေမှာလိမ်မိုင်းဆိုင်ရာချမ်းဖက်မှုတွေအဆုံးသတ်ရေးရှေ့ရန်ကနေဦးဆောင်ကြိုးပမ်းသူတို့ဖြစ်မူခွေခဲ့ရပြည်တွင်းမှာရောနိုင်ငံတကာမှာပါထင်ရှားသူဖြစ်ပြီးတရားမျှတမှုဟာလူတိုင်းရဲ့တာဝန်ဖြစ်တယ်ဆိုတဲ့အခြေခံရည်တည်ချက်ကိုကင်ဆယ်ထားသူတို့ဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ဆရာဇွန်မှုရဲ့တားကောင်ဖြစ်ခဲ့မှုတဲ့မူရက်ကတော့အနိုင်ကျင့်ဆော်ဟာခံခဲ့ရတာကိုရှက်ကြောက်ပြီးအမျိုးသမီးတွေနှုတ်ဆက်လေရှိတဲ့လူမှုအတိုင်းဝိုင်းရဲ့ကန့်သက်ချက်တွေကိုလက်မခံခဲ့သူတို့ဖြစ်တယ်လို့ကိုယ်တိုင်ခံစားခဲ့ရတာနဲ့တခြားသူတွေရဲ့ခံစားချက်တွေကိုပါထုတ်ဖော်ပြောဆိုရတဲ့ထူးခြားသူတူဖြစ်နေလဲကော်မတီရဲ့ကြီးညာချက်မှာဖော်ပြခဲ့တာပါဒေါ်လာ1.3 billion ရရှိမဲ့ဆေးဘက်ဆိုင်ရာနိုဘယ်ဆုယူဘပေရနိုဘယ်ဆုဒါရုပေရနိုဘယ်ဆုတွေကိုလည်းဒီသတင်းပတ်ထဲမှာပဲကြီးညာထားပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှေ့သတင်းပတ်ထဲနဲ့မှာကြီးညာမှာဖြစ်ပါတယ်ဆာပေဆိုင်ရာနိုဘယ်ဆုကိုတော့စူရဲချေအဖွဲ့မှာလိမ်မန်းဆိုင်ရာမဖွဲ့မရလုံးမှုရှုပ်တော်ပုံတွေကြောင့်ဒီနှစ်မှာပေးရနိုင်မှာမဟုတ်ပါဘူး
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ Brett Kavanaugh ကိုအတီးပြုခံအနိုင်ရေး Republican Party အထက်လွှတ်တော်အမတ်တွေကမျိုးလင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းတရားသူကြီး Kavanaugh အပေါ်ဆွဆွဲချက်တွေဟာလည်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ကန့်ညင်းမှုမရှိကြောင်းပြောဆိုခဲ့ကြတာပါ။တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုနိုင်ရေးအထက်လွှတ်တော်တစ်ခုလုံးဆုံးဖြတ်သင့်မသင့်ဆိုတာကိုတော့တရားရေးကော်မတီမှဒီကနေ့မဲခွဲလိမ့်မယ်လို့မျှော်လင့်ရပါတယ်။ကော်မတီကမဲခွဲဖို့ဆုံးဖြတ်တယ်ဆိုရင်တော့အထက်လွှတ်တော်မှာမနှက်ဖြန်စနေနေ့မဲခွဲဆုံးဖြတ်မယ်အလားအလာတွေလည်းရှိနေပါတယ်။တရားရေးကော်မတီကတော့တရားသူကြီးကေဗနော့ရဲ့နောက်ကြောင်ရာဇဝင်ကို FBI ကထပ်မံစုံစမ်းစစ်ဆေးမှဖြစ်ကြောင်းပြောဆိုခဲ့ပြီးပြီးခဲ့တဲ့သတင်းမှထဲမှာပဲအဆိုပြုချက်ကိုအထက်လွှတ်တော်ထံပေးပို့ထားတာပါ။တရားရေးကော်မတီဥက္ကဋ္ဌ Jack Grassley ကတော့တရားရုံးချုပ်တရားသူကြီးတစ်တူခန့်အပ်နိုင်ဖို့နောက်ထပ်48နာရီတာလိုတော့တယ်လို့မျှော်လင့်တဲ့အကြောင်းမနေ့တုန်းကပဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အယူခံတရားရုံးတရားသူကြီးကေဗနော့ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ခဲ့မယ်ဆိုရင်တော့တရားရုံးချုပ်မှာနေပေါင်းများစွာ conservative ဝါဒီတွေအများစုဖြစ်လာနိုင်တဲ့အတွက်အထိုက်အခံ democrat တွေကတော့တညီတညွတ်တဲ့ဆက်လက်ကန့်ကွက်နေတာပါတရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုချက်ကိုထောက်ခံဖို့ကတိပေးမထားတဲ့ republican အထက်လွှတ်တော်အမတ်3အနက်2ဦးကတော့မနေ့တုန်းက FBI အစီရင်ခံစာကိုလေ့လာပြီးမှတ်ချက်ပေးခဲ့ကြပါတယ်အထက်လွှတ်တော်အမတ် Susan Collins ကတော့ FBI ရဲ့အစီရင်ခံစာဟာတိတိကျကျဖော်ပြထားတာတွေ့ရကြောင်းပြောဆိုခဲ့တယ်လို့ republican အမတ်နောက်တစ်ဦးဖြစ်တဲ့ Jeff Flake ကတော့နောက်ထပ်အထောက်အကူပေးနိုင်တဲ့အချက်အလက်တွေမတွေ့ရကြောင်းပြောဆိုခဲ့ပါတယ်
အကျဉ်းဖက်ဝါရတက်ဖြစ်ရေးမှာအောင်းမွေးခံနိုင်မှုအမေရိကန်ကမနေ့ကပဲထပ်မံတိုက်တွန်းလိုက်ပြီးရှုပ်ထွေးပြီးကြီးထွားလာနေတဲ့အကျဉ်းဖက်ဝါရရဲ့ချင်းချောက်မှုအန္တရာယ်ကိုလိုအပ်သမျှနည်းလမ်းတွေသုံးမဲ့မဟာဗျူဟာအသစ်နဲ့ရင်ဆိုင်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။ကြံကြံမှုတွေကြုံခဲ့ရပြီးတော့သမ္မတဒေါ်နယ်ထရန့်ဆွေးကထုတ်ပြန်လိုက်တဲ့မဟာဗျူဟာအသစ်မှာတော့အကျဉ်းဖက်ဝါရတက်ဖြစ်ရေးနည်းလမ်းတွေအကျဉ်းဖက်ဝါရကိုပုံမှန်သုံးချလာနေတာတွေအီရန်နိုင်ငံက IS အစ္စလာမ်စစ်သွေးကြွတွေလိုအကျဉ်းဖက်အုပ်စုတွေရဲ့ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းထည့်သွင်းဖော်ပြထားတာပါ။အမေရိကန်ပြည်တော်စုကစစ်ပွဲရင်ဆိုင်နေရပြီးမဟာဗျူဟာတဲ့ရအမေရိကန်အနေနဲ့အောင်မွေးခံနိုင်မဲ့စစ်ပွဲတစ်ပွဲဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ IS နဲ့ Al-Qaeda အဖွဲ့တွေလိုမြင်သာထင်သာအကြမ်းဖက်အဖွဲ့အစည်းတွေနဲ့အမေရိကန်ရင်ဆိုင်နေရတဲ့အကြောင်းလည်းအမိမြေလုံခြုံရေးဝန်ကြီး Christian Nelson ကကြေညာချက်မှာပြောဆိုထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စီဝင်ရုံထဲကိုတည်တည်တဲမှအစောပိုင်းကနေကဝင်ရောက်သွားတဲ့ဆော်ရီအာရေဗျာတည်င်းထောက်အခုချိန်ထိပျောက်ဆုံးနေပါတယ်။ဆော်ရီအာနာပိုင်တွေကအစိုးရနဲ့သဘောထားကွဲလဲသူတွေကိုပြစ်ခဲ့တဲ့နှစ်မှစတင်နှိမ်နှင်းခဲ့တဲ့အချိန်ကစပြီးတည်င်းထောက်ဂျမယ်ခါရှော့ဘ်ဂီကအမေရိကန်ပြည်ထောင်စုမှလာရောက်တင်ဆောင်နေတာပါ။ဆော်ရီအင်ရှစ်ဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်ပျောက်ဆုံးနေရလဖြစ်တဲ့ခါရှော့ဂီဟာ The Washington Post တင်စာကြီးမှာရေးသားနေရလဖြစ်ပါတယ်။သူ့ရဲ့မင်္ဂလာပွဲအတွက်လိုအပ်တဲ့ဆော်ရီဇာတ်တမ်းတွေရယူဖို့ပြစ်ခဲ့တဲ့အင်္ဂါနေ့ကကောင်စီဝင်ရုံထဲကိုရောက်သွားတာပါသူနဲ့ဆစ်ဆက်ထားတဲ့မိန်းကလေးကကောင်းစစ်ဝန်ရုံအပြင်ဘက်မှာစောင့်နေပေမဲ့လည်းကာရှိုဂီလုံးဝပြန်ထွက်မလာဘူးလို့ပြောပါတယ်သူအခုလိုပျောက်ဆုံးနေတာကိုအဲ့ဒီမိန်းကလေးကတိုင်ကြားခဲ့တဲ့အတွက်တူရကီအာဏာပိုင်တွေကဆော်ဒီတန်အမတ်ကိုစင်ကောမေးမြန်းခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဘုရားကဆော်ဒီတန်အမတ်နဲ့တူရကီတူနိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်ကာရှိုဂီကိုထိန်းသိမ်းမထားပါဘူးလို့ဆော်ဒီအာရေဗျာကညင်ဆန်ပေမဲ့သူ့ကိုကောင်းစစ်ဝန်ရုံထဲမှာထိန်းသိမ်းထားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်ဒီလိုရဟာအစိုးရနဲ့အမြင်မတူတဲ့တွေကိုဆက်ပြီးတော့ဖိနှိပ်နေတဲ့ဆော်ဒီအင်ရှစ်ဆန်မင်းသားရဲ့နောက်ထပ်လှုပ်ရက်တစ်ခုဖြစ်တယ်လို့လူ့အခွင့်ရေးစောင့်ကြည့်အဖွဲ့ကအရှိအလေပိုင်းဆိုင်ရာညွှန်ကြားရေးမှူးဆာရာလီယာဝစ်စတွန်ကပြောပါတယ
် VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American နဲ့မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတွင်းတရားမဝင်ဝင်ရောက်လာသူတွေအဖြစ်ရွန်ဂျာမွတ်စတင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရင်ကြောင်းဒီနေ့ပဲပြောဆိုလိုက်ပါတယ်2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတန်ပြည်နယ်မှာထိမ့်သိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနစ်ပူရာပြည်နယ်နေဆက်ကနေမြန်မာအနာမဏိထံမနစ်တုန်းကလွှဲပြောင်းပေးလိုက်တဲ့အတွက်ပြန်ပို့ခံရသူတွေရဲ့လုံခြုံရေးနဲ့အန်တီကင်းရှင်အလွန်မင်းစိုးရင်တဲ့ကြောင့်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောဝင်ရအန်ဒရီမဟာချစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာဒီနေ့ပဲပြောဆိုလိုက်တာပါပြန်ပို့ခံရသူတွေဟာရိုဟင်ဂျာတွေဖြစ်ကြောင်းခိုင်လုံတဲ့သတင်းတွေရသိရှိရတဲ့အတွက် UNHCR တာဝန်ရှိသူတွေတွစ်ဆုံဝင်ရဖို့အိန္ဒိယအာဏာပိုင်တွေကိုတောင်းခံခဲ့ပေမဲ့တုံ့ပြန်မှုမမရတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ပြန်ပို့လိုက်တဲ့အကြောင်းရင်းတွေနဲ့ပြန်ပို့ခံရသူတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်အောင်ကြိုးစားနေတဲ့အကြောင်းလဲပြောဆိုခဲ့တာပါအိန္ဒိယတရားရုံးချုပ်ကတော့မြန်မာအာဏာပိုင်တွေကနိုင်ငံသားအဖြစ်လက်ခံခဲ့တာကြောင့်နေရပြန်ပို့ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းပြောဆိုခဲ့တယ်လို့အစိုးရရှင်းတွေကလည်းနေရပြန်ပို့ခံရသူ9ယောက်တွေမြန်မာနိုင်ငံကအထောက်အထားဆော့ရဆာရန်တွေထုတ်ပေးထားတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေးကတော့ပြန်ပို့ခံရတဲ့သူတွေကိုမြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးတဲ့အထောက်အထားတွေပေါ်အခြေခံပြီးပြန်လည်လက်ခံခဲ့တာဖြစ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်မြန်မာဆွေးကပြောခွင့်ရသူဦးစောထေကပြောဆိုသွားပါတယ်။
ရခိုင်ပြည်နယ်ရင်းကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ကုံသွဲရေးဆိုင်ရာတန်ခတ်အရေးယူမှုတွေလုပ်ရင်ထိရောက်မှုရှိမရှိဆိုတာကိုလေ့လာဆန်းစစ်ဖို့အချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလိုမယ်လို့ဥရောပသမဂ္ဂ EU ရဲ့ကုံသွဲရေးဆိုင်ရာအကြီးအကဲဆီဆီလီယာမဲလ်စတော့မ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုံသွဲခွန်ကင်းလွှတ်ခွင့်ကိုကမ္ဘောဒီးယားနိုင်ငံကိုပေးအပ်ဖို့လဲစီစဉ်နေတယ်လို့ပြောပါတယ်။ဩစတေးလျကုံသွဲရေးဝန်ကြီး Innsbruck နဲ့တွေ့ဆုံအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမဲလ်စတော့မ်ကအဲဒီလိုပြောဆိုသွားတာပါ။ EU ကဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမရာယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ3ဦးကပြောဆိုတဲ့အကြောင်း Reuters သတင်းဌာနကရေးသားချက်အပေါ်ဦးဇော်ထေးကပြန်လည်တုံ့ပြန်ပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံနှုန်းနဲ့အညီစုံစမ်းစစ်ဆေးပြီးလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းဒီကိစ္စအပေါ်စုံစမ်းစစ်ဆေးအရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းလည်းပြန်လည်ရှင်းလင်းသွားပါတယ်
အင်္ဂလိပ်လိုက်စားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းအီမြောင်ဘက်ကို1095နှစ်ချမှတ်လိုက်ပါတယ်။သမ္မတဟောင်းအနေနဲ့ဒဏ်ငွေ17တန်းခွဲနှိပါပေးဖို့လည်းအမိန့်ချမှတ်ခဲ့တာပါ။သမ္မတရာထူးတာဝန်ထမ်းဆောင်စဉ် Samsung ပါဝင်တခြားကုမ္ပဏီတွေကနေလက်ငွေဒေါ်လာတန်းနဲ့ချီလက်ခံရရှိခဲ့တာပါဝင်သူပါဝင်ပတ်သက်နေတဲ့ကုမ္ပဏီကနေဒေါ်လာ35တန်းလောက်အလွှဲသုံးစားလုပ်ခဲ့ကြောင်းလည်းဆွဆွဲခံခဲ့ရတာပါ။တရားမဝင်လောက်ရတွေအတွက်ထောင်နဲ့အနည်းငယ်ချဖို့အစိုးရရှင်းနေတွေကတောင်းဆိုခဲ့ပေမဲ့နောက်ဆုံးထောင်နဲ့15နှစ်တရားရုံးကစင်ကြဲချလိုက်တာလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့တပတ်တောက်ကြာနေ့ကငလင်းနဲ့ဆူလာမီရေလိုင်းတံတင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပေါ်ကပါလုမြို့မှာဘေးဒဏ်ကလွမြောက်လာသူတွေဒီကနေ့ဆူဝေပြီးတော့အစဉ်အလာအတိုင်းဝတ်ပြုဆူတောင်းပွဲတွေကျင်းပကြပါတယ်။ပြင်းအားခွန်သမားကအစဉ်ရှိတဲ့ငလင်းနဲ့ကြီးမားလာတဲ့ဆူနာမီရေလိုင်းတံတင်ခဲ့တဲ့အတွက်ဒီဒေသမှာလူပေါင်း1500ထက်မနည်းသေဆုံးခဲ့ရတယ်လို့ရွှေနွန်နွန်းနဲ့ပြောကြားတော့တဲ့အဆောက်အဦအပျက်စီးပုံတွေအောက်မှာလူအတော်များများပိတ်မိနေနိုင်သေးတယ်လို့လည်းယုံကြည်ရပါတယ်။ဒီအချိန်မှာပဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆူလာဝေစီကျွန်းအာဏာပိုင်တွေကစတင်လုပ်ကိုင်နေပါတယ်။လူဦးရေ3,500ကျော်လာရှိတဲ့ပါလူမျိုးကမပြတ်မစီပဲကြံနေတဲ့အချို့အပိုင်းတွေမှာလျှက်စစ်မှုတွေပြန်သွဲတန်းပေးထားပြီးတော့အတိတ်ကတယ်လီဖုန်းလိုင်းတွေကိုလည်းပြန်ဆက်သွဲပေးထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်ရေး EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံတွေနဲ့အညီစုံစမ်းစစ်ဆေးပြီးလူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မှာမူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအပေါ်စုံစမ်းစစ်ဆေးရေးယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းကိုပြန်လည်ရှင်းလင်းသွားပါတယ်
။အဓိကပိတ်ဆို့ရေးယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပေါ့နော်။အဓိကကျွန်တော်တို့ပြောနေတာကအော်တန်ခတ်ပိတ်ဆို့ရေးယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်။အဲ့ဒါလည်း EU နဲ့ပတ်သက်တဲ့နိုင်ငံတော်တန်တမာတွေလို့ပြောနေတယ်။သူတို့ရဲ့လူလားချက်ကခုနကနှစ်ချက်ပေါ့နော်။အဲ့နှစ်ချက်ကိုကျွန်တော်တို့ကဖြည့်ဆင်းဆောင်ရွက်နေတယ်။အဲ့ပုံမှာအဓိကပြည်သူတွေကိုထိခိုက်စေမယ့်ကိစ္စမျိုးတွေအဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဟိုမလုပ်ဖို့ကျွန်တော်ကပြောထားတယ်။အဓိကအဲ့လို GSP တို့ဘာတို့ရုပ်သိမ်းသွားမယ်ဆိုရင်ကျွန်တော်အထည်ချုပ်လုပ်ငန်းအဓိကဒုက္ခရောက်မယ်။အထည်ချုပ်လုပ်ငန်းဒုက္ခရောက်ရင်အဲ့မှာမိခိုနေတဲ့ဝန်ထမ်းတွေပေါ့နော်အထည်ချုပ်လုပ်သားတွေအဲ့ဒါအများကြီးအလုပ်လက်မဲ့တွေဖြစ်ကုန်မယ်နောက်ချက်ကအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဖြစ်လာမဲ့ဟာတွေကကျွန်တော်စီးပွားရေးကဏ္ဍအများကြီးတက်ရောက်မှုရှိနိုင်တယ်ရှိတဲ့အတွက်လည်းပြည်သူလူထုကိုတိုက်ရိုက်ထိခိုက်နေနိုင်မယ့်ဟာမျိုးတွေတော့လကောင်းတွယ်ဝိုက်ပြီးထိခိုက်နေနိုင်မယ့်ဟာတွေတော့လကောင်းမလုပ်ဖို့ကျွန်တော်ရှင်းပြနေတယ်ဆိုလိုတာကနောက်ဆုံးကျွန်တော်တို့နိုင်ငံတကာလှုပ်ထုံးလုံးတစ်ခုကိုပြောမယ်ဆိုရင်ပေါ့နော်တက်ဆိုင်ရာနိုင်ငံကစုံစမ်းစစ်ဆေးမှုတစ်ခုပေါ့နော်အဲ့ဖြစ်ပွားခဲ့တဲ့ဘာဖြစ်စင်မဲ့ဖြစ်ဖြစ်အဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုနဲ့လှုပ်ဆောင်ဖို့မလုံနိုင်ဘူးပေါ့နော်လုံနိုင်စွမ်းမရှိဘူးအန်ဒီပဲဖြစ်တယ်နောက်တစ်ချက်ကလှုပ်ဖို့စန္ဒမရှိဘူး I'm willing ဖြစ်တယ်ပေါ့နော်မလုံနိုင်ဘူးစန္ဒမရှိဘူးဆိုရင်နိုင်ငံတကာကဝင်ရောက်လှုပ်ခိုင်းတင့်တယ်ဆိုတော့ဈာဝင်ပေါ့နော်ဈာဝင်ပြီးတော့လှုပ်ခိုင်းတင့်တယ်ဆိုတော့အယူဆရှိပါအဲ့ကြောင့်လို့လဲအဲကုလသမဂ္ဂအဖွဲ့ဝင်တွေကအဲဒါမျိုးတွေပြောနေတာမက်ကနီဇင်တွေမှာလဲဒါမျိုးတွေပြောနေအဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့ပြည်တော်စုလွတ်တော်မိန်ကောမှာပေါ့နော်ဟိုပြည်တော်စုဝန်ကြီးဦးကျော်တင်ဆိုပြောထားတဲ့အထက်မှာပါပါတယ်ကျွန်တော်တို့နိုင်ငံကဒီရခိုင်ကိစ္စမှာဘာတွေဖြစ်ခဲ့လဲဆိုတာစုံစမ်းစစ်ဆေးဖို့ကျွန်တော်တို့လုပ်နိုင်တယ်ကျွန်တော်တို့ဟိုမြန်မာနိုင်ငံက able and willing ဖြစ်ပါတယ်ဆိုတာကျွန်တော်ရေးထားတယ်အဲ့လိုလုပ်ဖို့လဲကျွန်တော်တို့ကစိတ်ပိုင်းပြတ်ထားပြီးဖြစ်တယ်စိတ်ပိုင်းပြတ်ထားလို့လဲ independent commission ဖွဲ့ထားတယ်ဆိုတာကျွန်တော်တို့ပြောတယ်အဲ့လိုမျိုးသက်ဆိုင်ရာနိုင်ငံကိုယ်တိုင်ကလုံနိုင်စွမ်းရှိတယ်လုပ်ဖို့စံတာအသေးဝရှိတယ်ဆိုရင်သူ့နိုင်ငံကလုပ်နေတဲ့ process မှာမိမိချင်းနိုင်ငံတကာကဝင်ရောက်ဆက်ဖက်မှုမလုပ်တင်ဘူးဆိုတဲ့ဟာကနိုင်ငံတကာမှာဟို agreement တွေရှိပါတယ်နားလည်မှုတွေရှိတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ကပြောနေတာဖြစ်တယ
်တမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့ညနေနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတစ်ဆက်တည်းမှာပဲတင်ပြခြင်းတဲ့သတင်းလွှမ်းမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့၄ရက်ကြာဂျပန်နိုင်ငံခရီးစဉ်ဟာရခိုင်ပြည်နယ်အပါအဝင်တခြားပြည်နယ်တွေအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်အကူတွေရဖို့နဲ့တန်တမာရေးအတွက်အရေးကြီးတယ်လို့မြင်တဲ့အကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါရယ်အထူးသဖြင့်အနောက်နိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့ဝေဖန်မှုတွေရင်ဆိုင်နေရတဲ့အချိန်ဖြစ်တာကြောင့်တန်တမာရေးဆိုင်ရာမဟာဗျူဟာအရအရေးကြီးတဲ့ခရီးစဉ်လို့သူကသုံးသပ်ပြောဆိုလိုက်ပါရယ်
ဂျပန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုဆိုတာကတော့နည်းနည်းအချိန်ယူရအောင်မယ်လို့မြင်ပါတယ်။နောက်ကျွန်တော်တို့မြန်မာနိုင်ငံဘက်ကနော်ဂျပန်နိုင်ငံအပါအဝင်ပေါ့လေအနောက်နိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေလာပြီးတော့ရင်းနှီးမြှုပ်နှံလောက်အောင်ဆွဲဆောင်နိုင်တဲ့ပတ်ဝန်းကျင်ကိုတည်ဆောက်ဖို့လိုသေးတယ်လို့မြင်ပါတယ်။အဲ့တော့ဒါပေမဲ့တစ်ဖက်ကကျွန်တော်တို့ဟလာဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့အပြည်နယ်တွေဟလာနောက်ရခိုင်ပြည်နယ်နော်လက်ရှိဟိုနိုင်ငံတကာအကြားမှာဒီတော်တော်လေးကိုပြောစရာဆိုစရာဖြစ်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်မှုအပိုင်းမှာတော့ကျွန်တော်တို့ဂျပန်နိုင်ငံအနေနဲ့ပေါ့လေမြန်မာနိုင်ငံကိုအကူအညီပေးတာမျိုးတွေနော်အထောက်ပံ့ပေးတာမျိုးတွေတော့ပို့ပြီးတော့လှုပ်လာနိုင်ပါတယ်နောက်ပြီးတော့နှစ်နိုင်ငံအကြားပေါ့လေဟိုပညာရေးအပိုင်းနောက်ယဉ်ကျေးမှုအပိုင်းအာကစားအပိုင်းဒီအပိုင်းတွေမှာပူပေါင်းဆောင်ရွက်မှုတွေကိုလည်းဟိုတိုးမြင့်လာနိုင်တယ်လို့မြင်ပါတယ်။နောက်ပြီးတော့တစ်ဖက်ကကျွန်တော်တို့နိုင်ငံအပေါ်မှာဒီတရုတ်နိုင်ငံရဲ့ဟလာနိုင်ငံရေးစီးပွားရေးဒီစစ်ရေးအရာပေါ့လေဒီဩဇာမြင့်တက်လာတဲ့အနေအထားပေါ်မှာလည်းပဲဂျပန်နိုင်ငံအနေနဲ့အတော်လေးကိုအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုထိန်းကြီးဆောင်ရွက်နေတယ်လို့မြင်ပါတယ်။နောက်တစ်ဖက်မှာလည်းပဲဂျပန်နိုင်ငံအနေနဲ့လာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့သူထိကျိတ်အောင်မှာနေရတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့အခါကျတော့ဒီနိုင်ငံတွေရဲ့စံနှုန်းတွေတတ်မှတ်ချက်တွေအပေါ်မှာလည်းပဲအလေးထားပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလုပ်နေရတဲ့အနေအထားမျိုးရှိနေတယ်လို့မြင်ပါတယ်ဒါပေမဲ့လာမယ့်ကာလမှာတော့ဟိုကျွန်တော်အမြင်ပေါ့လေဒီမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံဆက်ဆံရေးဟာအထီးတက်ပို့ပြီးတော့ကောင်းလာမယ်လို့မြင်ပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ဂျပန်နိုင်ငံနဲ့တာမကအောင်လာအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးဟလာတောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးဒါတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေကိုဒီတက်ပို့ပြီးတော့မာဖြူအမြောက်အောင်တိဆောက်ဖို့အရေးတကြီးလိုအပ်နေတယ်လို့မြင်ပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့၄ရက်ကြာဂျပန်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းပြောသွားတာပါဒေါက်ဆန်းစုကြည်ဟာတိုကျိုမြို့တော်မှာကျင်းပမဲ့၁၀ချိန်မြောက်မဲခေါင်ဂျပန်ထိပ်သီးစည်းဝေးတက်ရောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးကသတင်းထုတ်ပြန်ထားပါတယ်အခုဆက်ပြီးတော့မနေ့ပြန်စနေညဒိုင်ရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါစီရှင
်တော်ရရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံများရဲ့ရောင်းချမှုတွေကိုမကြလေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်နိုင်ငံညာအရေးတွေကန့်တတာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလားနောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်ဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဒီရတဲ့လေလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေပါဗျ။မနေ့ပြန်စနေညတိုင်းရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ NCA အပြည့်ရဲ့စာချုပ်လက်မှတ်မြေထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့ဖြစ်တဲ့တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့ဟာဒီလအတွင်းမြန်မာအစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့တွဲဆုံဆွေးနွေးသွားမယ်လို့တိုင်းသားလက်နက်ကိုင်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်တွဲဆုံမဲ့နေ့ရက်ကိုအတိမပြုနိုင်သေးပေမဲ့ဆွေးနွေးရေးအဆင်ပြေချောမွေ့ဖို့ဟာတပ်မတော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့လည်းပြောဆိုပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်မြန်မာအစိုးရညီညွတ်ရေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့တို့အောက်တိုဘာလတွင်တွေ့ဆုံသွားဖို့ရှိတယ်လို့ DNL ပြန်ကြားရေးရာရှိဘူမူတာအကျော်ကပြောပါတယ
်။ပြည်ပေါ်တော့ရှင်းကြတာကနော်ဒီလာထား။ဒါရက်တင်နေတယ်မယ်အစင်ရ။ဒီလိုတွေ့ဆုံမှုကမတွေ့တာကြာကနော်ရက်နေတာ။ညီနိုင်မှုပေါ့ကနော်ဒီညီချင်းဖြစ်စဉ်တော့ကျွန်တော်ဆက်လက်ဆွေးနွေးမှုဖြစ်အောင်ပါဝင်ခွင့်ပါဝင်ဖို့ရအောင်ပြည်လို့ကြမယ် LMU ကဒီနိုင်ရှင်တွေတော့
။တွေ့ဆုံမဲ့ရက်ကတော့တိကျမသိသေးပေမဲ့တရုတ်နိုင်ငံကုမင်းမြို့မှာတရုတ်အစိုးရဂျာဝင်ဆောင်ရွက်ပေးသွားမယ်လို့လည်းသူကဆိုပါတယ်။တမ်ဘလောင်တပ်ဖွဲ့ TNL ရခိုင်တမ်ဘလောင် AA ကိုကန်တပ်ဖွဲ့ MMDA တို့ဟာ မြန်မာအစိုးရကလည်းအပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့လက်မခံသေးတဲ့အဖွဲ့တွေဖြစ်သလိုမြန်မာသမ္မတနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးရေးအစီအပြေချုံးမွေးဖို့ဟာသမ္မတဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့ဘူမှုတိုင်ကျော်ကပြောပါတယ်။
ဒီမရှိလို့ရှင်တော့ပြေဆုံးမှုမှာဘူကြီးနှစ်ဖက်ယုံကြည်မှုညလာမှန်းလို့ရှင်မွားလည်းရလို့မရဘူးနော်ဆက်ကတော့တံတော်ပဲကတော့သူစီချောဘူးတော့ဒါတော့ပေါ့
ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြည်တော်စုလမ်းမမှာအခွန်ကောက်ခံနေတဲ့တမ်းပလောင်တတ်နဲ့နေမြေရှင်းလေးရေလှုပ်ဆောင်နေတဲ့တမတော်တို့ကြာမူဆယ်မြို့နဲ့နန်းဦးရွာနဲ့ကိုခံမြို့နဲ့မန်ပြင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးအော်တိုဘာလ၂ရက်နေ့မှာမူဆယ်မြို့နဲ့နန်းဦးကျေးရွာဘက်မှာတမတော်ကလည်းတိုင်သက်စင်းအင်ဂျင်စုစင်းနဲ့ခီးသွွာလာမှုစင်းတွေကိုစစ်ဆေးနေပါတယ်လက်ရှိမှာစစ်ဆေးမှုရပ်ဆိုင်သွားပြီမဲ့ပလောင်ကျေးရွာတွေကိုအတိအကသာစစ်ဆေးခဲ့တယ်လို့မူဆယ်မြို့ခံလူကဆိုပါတယ်
ခုနှစ်တည့်ရက်ပဲကျွန်တော်ကြားရတယ်ဗျာဒီရှမ်းဘက်မှာတော့တို့ကဘာမှမလုပ်ဘူးဗျာဒီပလောင်ဘက်မှာပဲဒီနှစ်ဖို့ပလောင်ဘက်ဆိုတော့တော့က
ဒီ NL လက်နက်ကန်ဖွဲ့တွေနဲ့ဆက်ဆံမှုရှိမရှိဆိုပြီးရွာသားတွေကိုမြန်မာဘက်ကစစ်ဆေးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အလားတူ NCA ပြည်ရဲ့လက်မှတ်မရေးသေးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့လည်းမြန်မာသမ္မတတို့ဟာချင်းမြင့်နယ်ပလောဝမြို့နယ်ဇတ်တေတာမှာစက်တင်ဘာလ24ရက်နေ့ထိတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတပတ်စီးဆိုင်မှုတွေရှိနေတယ်လို့ရခိုင်သမ္မတတာဝန်ရှိသူတွေကပြောပါတယ်။အခုလိုဆိုရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်သိမ်းဆုပ်မယ်ဆိုတဲ့သတင်းပေါ်ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်မှုပူးစွဲကော်မတီ UBDGC သွေးမှုဖွဲ့ဝင်သာလဖေကဆိုပါတယ
်။တကယ်သိမ်းဆုပ်ဖြစ်ရင်တော့တို့အားလုံးပါဝင်မှုအတွက်ကကျွန်တော်ရမှာပေါ့ကျွန်တော်တို့ကဒီ NCA ဆိုတဲ့နိုင်ငံလုံးအတိုင်းအတာပေါ့အဲ့လိုညွှန်တာဖြစ်တယ်နောက်တစ်ခုက NCA ကအားလုံးပါဝင်ရမယ်ဆိုတဲ့ဟာကတစ်ချိန်လုံးကျွန်တော်တို့တောင်းဆိုလာတာပဲဒီလိုခွဲခြားဆက်ဆံပြီးတော့မှခြံလှပ်ထားတာမျိုးကတော့ဉာဏ်ရည်ရဲ့အတွက်ဒါနောက်ချက်အဟတာဖြစ်ပါတယ်
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တရုတ်ပြည်ထောင်စုသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံခဲ့ရမှာတော့ကျက်တဲ့နေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့ပုံမှုတိုင်းကျော်ကပြောပါတယ်။ဒီတွေ့ဆုံမှုမှာဆိုရဘက်ကငင်းချရေးကော်မရှင်ဒူဦးသောဦးသိန်းစောအသွေးမှုဥခင်စောဦးတို့ဆက်ရောက်ခဲ့သလိုမြောက်ပိုင်းမှာမဲသုံးဖွဲ့ကကုစလဲသူနဲ့အတူကချင်လွတ်လပ်ရေးဘက် KIU နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့ကလည်းအသည့်တက်တဲ့ဖြစ်တက်ရောက်ခဲ့ပါတယ်။မြောက်ပိုင်းစည်းရေးမှာမဲဘက်မှာတမ်းပလောင်မြူရလွတ်မြောက်ရေးတပ်မတော် DNL ကချင်လွတ်လပ်ရေးဘက် KIU ရခိုင်တပ်မတော် AA နဲ့မြန်မာမျိုးရမ်းများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန်သဖွဲ့တို့ပါဝင်နေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင်အခုဆက်ပြီး American ခြေစိုက် Foundation တခုကမြန်မာလူငယ်တွေအတွက်ခေါင်းဆောင်မှုတင်ဒန်းတွေပေးနေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်မြန်မာလူငယ်တွေအတွက်ခေါင်းဆောင်မှုတင်ဒန်းတွေပေးနေတဲ့ American အခြေစိုက် Deborah Foundation ကရက်ရွာနဲ့နိုင်ငံကျိုးလိုအပ်ချက်တွေကိုဖြည့်ဆည်းရမှာဒီတင်ဒန်းကအတွေ့အကြုံတွေကအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ကြတာရိညာကရန်ကုန်မြို့ Novo Hotel ရန်ကုန် Max Hotel မှာကျင်းပတဲ့လူငယ်ကောင်းဆောင်တွေရဲ့တင်ဒန်းဆင်ပွဲကိုကိုရိုင်းသတင်းတွားရောက်ယူခဲ့တဲ့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံတဝက်ကဏ္ဍပေါင်းစုံဌာနပေါင်းစုံကလုပ်ငန်းအတွေ့အကြုံရှိတဲ့လူငယ်တွေကိုရွေးချယ်ပြီး Devo Foundation ကကောင်းဆောင်မှုတင်ဒန်းတွေပေးနေတာပါမြန်မာနိုင်ငံအနံကိတ်ကိုဥဆောင်နိုင်မဲ့လူငယ်တွေပေါ်ထွက်လာဖို့မျှော်လင့်ထားတယ်လို့တင်ဒန်းစီစဉ်သူတွေကပြောပါတယ်2019-2018တင်ဒန်းတွေမှာပညာသင်ခွင့်ရတဲ့တင်ဒန်းသားတဦးဖြစ်တဲ့ကိုမိုးသူကအခုလိုပြောပါရစေ။
တော့ကျွန်တော်တို့ဒီမှာကတော့ citizen leadership ဖြစ်ပါတယ်။ citizen leadership ဆိုတော့ကျွန်တော်တို့ကနေပြီးတော့ leader တွေကိုမျှော်မနေဘဲနဲ့ကျွန်တော်တို့ကိုယ်တိုင်နိုင်ငံသားတွေကခေါင်းဆောင်ဖြစ်နေကျွန်တော်တို့တိုင်းပြည်တိုးတက်ဖွံ့ဖြိုးတဲ့သင်ခန်းစာကိုကျွန်တော်တင်ယူခဲ့တာဖြစ်ပါတယ်။ဒီသင်တန်းကတခြားသင်တန်းတွေနဲ့တော်တော်လေးကွာပါတယ်။ကျွန်တော်တို့တစ်နှစ်တာမှာ fellowship event ဆိုပြီးတော့၃ခုကျွန်တော်တက်ရပါတယ်။ပထမတစ်ချိန်ကတော့မန်းလေးမှာတက်ရတယ်ဒုတိယတစ်ချိန်ကကျွန်တော်အင်းလေးမှာတက်ရပြီးတော့ဒီတစ်ချိန်ကကျွန်တော်နောက်ဆုံးတစ်ချိန်ပေါ့နော်အဲ့ဒါကတော့ရန်ကုန်ကဒီ Novo Hotel Hotel မှာတက်ရတာဖြစ်ပါတယ်ကျွန်တော် event တစ်ခုပြီးတိုင်းမှာကျွန်တော်တို့ပြန်ပြီးတော့မှ go to good ဆိုတဲ့အလုပ်တွေကိုကျွန်တော်ပြန်လုပ်ရပါတယ်ကျွန်တော်တို့ဘာတွေတင်ယူခဲ့ရလဲတင်ယူခဲ့ရတဲ့ဟာတွေကိုကျွန်တော်တို့ပြည်သူလူထုတွေကိုကျွန်တော်လိုအပ်နေတဲ့လူတွေတွေကိုကျွန်တော်ပြန်လည်ဖြန့်ဝေတာကိုကျွန်တော်လုပ်ပါတယ
်မြန်မာနိုင်ငံအချောင်းကိုနှစ်ပေါင်းများစွာလေးလာခဲ့တဲ့ American ပြည်အောင်စု Kenneth Pinney ကတထေကြီးဂျက်ဒီဗောနဲ့သူဇနီးမာရီလင်းတို့က World Fishing မြန်မာအဖွဲ့လို့နဲ့ပူးပေါင်းပြီး2014ခုနှစ်ကတည်းကအစပြုခဲ့တဲ့တင်ဒန်းတွေလည်းဖြစ်ပါတယ်ဒီနေ့ဆိုရင်တင်ဒန်းစင်းလက်မှတ်ပေးတဲ့အခမ်းအနားတွေပြည်သမအကြိမ်ကျင်းပလာပါဒီတင်ဒန်းတွေဟာလူငယ်တွေဆိုတာထက်လုံငန်းခွင်အတွေ့အကြုံရှိတဲ့သူတွေကိုရွေးချယ်တာဖြစ်တယ်လို့ Devo Foundation ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးပီတာဒော့ဖ်ကပြောပါတယ
် As the Devo Fellowship is a mid-career mid-level fellowship for leaders
Devo Foundation ဟာလုပ်ငန်းအတွက်ကြုံရှိပြီးသားလုပ်ငန်းခွင်တွေကလူတွေကိုသူတို့ရဲ့အရေးချင်းတွေမြင့်တင်ပေးတဲ့သင်တန်းတွေပေးတာပါမြန်မာနိုင်ငံမှာပဲဒီလိုသင်တန်းတွေပေးတာပါစက်မှုလုပ်ငန်းတွေအစိုးရလုပ်ငန်းတွေနဲ့လုပ်ငန်းခွင်အတွင်းမှာအသက်50အောက်အားလုံးသင်တန်းတက်ဖို့ကြိုးဝင်ပါတယ် ကိုလောက်ကန်နေတဲ့အဖွဲ့အစည်းပဲဖြစ်ဖြစ်နိုင်ငံအတွက်ဖြစ်စီပို့ပြီးတော့ကောင်းအောင်လှုပ်ဆောင်နိုင်စွမ်းရှိတဲ့ခေါင်းဆောင်မှုအရေးချင်းတွေလေ့ကျင့်ပြီးတာပါဒီနယ်အရရက်ကလူမျိုးစုံဘာသာပေါင်းစုံတဲ့ကကျွန်တော်တို့ရွေးချယ်ပါတယ်တနစ်ကိုတင်နန်းသား42ယောက်အထိလေ့ကျင့်ပေးခဲ့ပြီးတော့အားနှစ်တွင်းမှာတင်နန်းပြီးစီအောင်မြင်ခဲ့သူ200လောက်ရှိ
Fellowship and Learning Community and we have about 200 graduates so far
ဒီတင်နန်းတွေကနေတင်နန်းသားတဦးနဲ့တဦးအကြာချိတ်ဆက်ပြီးဆက်သွယ်နိုင်မဲ့လူမျိုးရေးကွန်ရက်သဘောမျိုးတည်ထောင်နိုင်ပြီးရဲရွာနဲ့နိုင်ငံအကျိုးလိုအပ်ချက်တွေကိုဖြည့်ဆည်းရမှာအထောက်အကူပြုလာဖို့မျှော်လင့်တဲ့အကြောင်းလဲတင်နန်းရွေးချယ်ရေးအဖွဲ့ဝင်နော်ရှိုးဤထွန်းကပြောပါရယ
်အဓိကတော့ကျမတို့မြန်မာနိုင်ငံကအရန် diverse ဖြစ်တယ်လေလူမျိုးအရတော်၎င်းနေရာဒေသအရတော်၎င်းယဉ်ကျေးမှုအရတော်၎င်းနောက်ပြီးတော့အခုဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်20တွင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံသားတွေကအတွေ့အကြုံတွေမျိုးမျိုးရှိကြတယ်ပြည်တွင်းမှာတော့လကောက်ပြည်ပမှာတော့လကောက်ဆိုတော့ပို့ပြီးတော့မှ social cohesion ပေါ့နော်ပို့ပြီးတော့မှဒီတယောက်နဲ့တယောက်နားလည်ဖို့ဆိုတော့ networking ကအရင်အရေးကြီးရပေါ့နော်ဆိုတော့ဒီ Debo fellowship ရဲ့အဓိကဟို attraction ပေါ့နော်လူတွေရှောက်တာဘာကျွန်းလို့ရှောက်လဲလို့မေးရတဲ့အခါကျတော့သူက networking ပြီးလို့ရှိ diversity ပေါ့နော်ဟို background မတူတဲ့သူတွေအချင်းချင်းဂျာထဲမှာဘာမှမရှိဘဲနဲ့တယောက်နဲ့တယောက်ရင်းရင်းနှီးနှီးနဲ့ဒီ professional level ရောက်တဲ့အချိန်ပေါ့နော်ဒီအတိုင်းအတာထူးထူးအလုပ်တွေ့ကြုံတွေလည်းရှိပြီးပြီအဲ့ဒီအချိန်မှာတွေးခွင့်ရတဲ့ခါကျတော့ဟိုចောင်းတော့ကနေတော့မတူဘူးပေါ့နော်ចောင်းတော့ဆိုလို့ရှိရင်တော့ចောင်းတက်သွားတော့လူငယ်အခုကတော့ကိုကတော့ professional အနေနဲ့ networking ရရှိရယ်ဆိုတော့နောက်ကိုရဲ့အလုပ်ကိုင်အတွက်တော့လကောက်ကိုရဲ့ရက်ရွာအချိုးအတွက်တော့လကောက်လုပ်ချင်တယ်ဆိုရှင်တခုခုဆိုရှင်ဘယ်သူဆက်သွယ်ရမလဲဆိုတာကိုကျွန်တော်တို့ networking ရတယ်ပေါ့နော
်မြန်မာနိုင်ငံအတွင်းမှာပြီးခဲ့တဲ့ဆယ်စုနှစ်ပညာသင်ကွေးနဲ့အသက်မွေးဝမ်းကြောင်းပညာသင်ကွေးအခွင့်အရေးနှေးပါးခဲ့သူတွေကိုအည်အသွေးမြင့်တင်ဖို့ရည်ရွယ်ချက်နဲ့ပြုစုပြုထောင်ပေးတဲ့တင်နန်းတွေကို2014ခုနှစ်ကလေးက Debor Foundation ကပေးနေခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ရင်သတင်းပေးပို့ထားတာပါဒီကနေ့ညနေပိုင်းတွေသတင်းလှော်တွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်ဒီနေ့2018ခုနှစ်အတွက်ငင်းရဲနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်ခံရသူတွေကိုကျန်းမာရေးဆက်ရှင်မှုပေးနေတဲ့တာဖွာမီရဲ့ဆရာဝန်ဒန်နက်စ်မကွေကင်းနဲ့အီရန်နိုင်ငံမှာ IS အစ္စလမ်အစိုးရအုပ်စုရဲ့လိမ်ကျုံဖြစ်ကနေလွတ်မြောက်လာသူယက်စီလူမျိုးလူခွေရဲ့လူရှာသူနာရီယာမူရက်တို့ကိုပူတွဲချီးမြှင့်လိုက်ပါတယ်စစ်တွဲနဲ့စစ်ပွဲတွေနဲ့ပြစ်ကတ်တွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တစ်ခုလိုအသုံးချနေတာတွေကိုအဆုံးသတ်နိုင်အောင်ကြိုးပမ်းမှုတွေအတွက်စုချီးမြှင့်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲနော်ဝေးနိုင်ငံနိုဘယ်ငင်းငယ်ရေးဆုရွေးချယ်ရေးကော်မတီရဲ့ကြေညာချက်မှာပေါ်ပြခဲ့တာပါအမေရိကန်တရားရုံးချုပ်တရားသူကြီးတူဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ဘရက်ကေဗနော့ကိုအတည်ပြုခန့်အပ်နိုင်ရေး Republican Party ထက်လွတ်တော်မတ်တီကမျှော်လင့်ချက်တွေနဲ့စိတ်မရှိတဲ့သဘောထားတွေကိုပြောဆိုလိုက်ကြပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ကားခဲ့ကြောင်းတရားသူကြီးကေဗနော့ပေါ်ဆွဆွဲချက်တွေအားလည်းပြောစုစုံစမ်းစစ်ဆေးပြုလို့ FBI ရဲ့စုံစမ်းတွေးရှိချက်တွေနဲ့ကန့်ညီမှုမရှိတဲ့အကြောင်းပြောဆိုခဲ့ကြတာပါ။တရားရုံးချုပ်တရားသူကြီးဖြစ်အတည်ပြုနိုင်ရေးထက်လွတ်တော်တစ်ခုလုံးကဆုံးဖြတ်သင့်မသင့်ဆိုတာကိုတော့တရားရေးကော်မတီမှာဒီနေ့မဲခွန်းမယ်လို့လည်းမျှော်လင့်ရပါတယ်နိုင်ငံတွင်းတရားမဝင်လာသူတွေဖြစ်ရင်းချာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်တဲ့ပေါ်ကုလသမဂ္ဂကစိုးရိမ်နေကြောင်းဒီနေ့ပဲပြောဆိုလိုက်ပါတယ်2012ခုနှစ်ကဖမ်းဆီးခံခဲ့ရပြီးအာတမ်ပြည်နယ်မှာထိမ့်သိမ်းထားတဲ့ဒုက္ခသည်9ယောက်ကိုမနီပူရာပြည်နယ်နယ်စပ်ကနေမြန်မာအနာဘယ်နေထံမနီတုံးကလွှဲပြောင်းပေးလိုက်တဲ့အတွက်ပြန်ပို့ခံရသူတွေလွန်ကျွေးနေတဲ့အန္တရာယ်ကရှိအလွန်မင်းစိုးရိမ်နေကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ပြောခွင့်ရသူအန်ဒရီအန်ဒရက်မဟာချီကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာပြောဆိုလိုက်တာပ
ါ။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကအကူညံဝင်အောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyai ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမယ် VOA မြန်မာပိုင်းရုပ်မြင်သံကြားစီစဉ်ကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။နောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာပြန်ဆုံကြရအောင်ပါ။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this is